ကျွန်တော်နာမည်လင်းတက်ဦးပါကျွန်တော်ကဗမာနိုင်ငံလုံးဆိုင်ကျမသမားကိုချေဖို့ခရင်ကျမသမားကဥက္ကဋ္ဌဖြင့်ကျွန်တော်တာဝန်ထမ်းဆောင်နေရပေါ့အကြောင်းကတော့ချေဖို့ဉာဏ်ပညာကောလိပ်ပြအဲကျွန်တော်ကမောင်ဝါနေပြလာတဲ့
အခုပြောနေတဲ့လူငယ်ကတော့ရွှေဘိုနီးပညာကောလိပ်ကဒုတိယနှစ်မျိုးပြအင်ဂျင်နီယာကျောင်းသားကိုလင်းထက်ဦးပါသူကဗမာနိုင်ငံလုံးဆိုင်ကကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရွှေဘိုခရင်ရဲ့ဥက္ကဋ္ဌအဖြစ်လဲဆောင်ရွက်နေသူပါဒါကြောင့်သူတို့တက်နေတဲ့တက္ကသိုလ်ရဲ့အခြေအနေကိုမေးကြည့်တော့ကိုလင်းထက်ဦးက
ကျေဘောနီးပညာကောလိပ်ဖြစ်တဲ့အတွက်ဒီတရရဲ့ဘီနောက်ဆုံးနှစ်ပေါ်စင်းနေရအမှန်တကယ်ကျောင်းဟာကျေဘောနီးပညာတက္ကသိုလ်အနေနဲ့သူကဖွင့်လာနောက်ပိုင်းကျတော့သူကနီးပညာကောလိပ်ကျောင်းလိုက်တဲ့အခါကျတော့ဒီတရနေထားတာပေါ့600ဝန်းကျင်လောက်ကတော့ရှိရပြလက်တွေ့ပစ္စည်းတွေကတော့ခေါင်းလွှမ်းနေပြီလို့ပြောမှာမဟုတ်ဘူးအုပ်တွေပါတယ်သုံးတဲ့ပစ္စည်းတွေတို့တူတည်ရင်းတွေတို့သွားပါ냐တို့ကျွန်တော်တို့လက်တွေ့ကိုပြောပြတာပါဒါသွားတွေပါညာဆိုမကောင်းတော့ဘူးတချို့တူတွေဆိုမကောင်းတော့ဘူးပေါ့အဲ့လိုပုံစံမျိုးတွေပေါ့ကျွန်တော်တို့ကျောင်းနေဆိုတိုင်းငယ်ထားစရာနေရာတွေမရှိဘူးနောက်ကျအင်္ဂါတွေတန့်ရှင်းမှုမရှိဘူးတော့ဆိုရင်အမိုက်ပုံမရှိဘူးအခုမှသာအမိုက်ပုံရှိလာလေနောက်ကျတော့တစ်မျက်မနစ်ပိုင်းလောက်တော့ကျွန်တော်တို့ရေတောင်မှမြူရဲနေကြဝဲတောက်ကြရတယ်တဘူး900လုံးနဲ့အဲ့ဒီအတန်းနေတဲ့တယောက်ကို900လုံးလိုက်တော့ဆိုအဲ့လိုဒီတန်းနေကိုတဘူး900လုံးနဲ့ဝတ်တော့ကြရတာခုနောက်ပိုင်းမှာဒါဟိုရေတက်တက်လေးတွေပါလေးစပြီးမှသာကျောင်းသားတွေအဲ့လိုတွေမဆက်ရတာဗျာကျောင်းမှာဆိုကျောင်းမှာဘာမှပြည့်စည်နေမှုမရှိဘူးဗျာ
ခေတ်ဆက်ဆက်မှာနိုင်ငံရေးနဲ့ပတ်သက်တဲ့ကျောင်းသားတွေထိခိုက်နာကျင်ရတဲ့အတွက်သူတို့ကျောင်းကကျောင်းသားအများစုကလည်းခုချိန်ထိနိုင်ငံရေးဆိုတာကိုကြောက်ရွံ့နေကြသေးတယ်လို့ကိုလင်းထက်ကပြောပြပါတယ်
ကျွန်တော်တို့ကျောင်းနေမှာဆိုရင်စင်ပြန်သမဂ္ဂတွေပါတွေပါရှိတယ်လေအဲကြတော့တချို့ကျောင်းသားတွေအဲလိုအနာမိုင်ဖွက်ပြီးတဲ့သမဂ္ဂတွေလည်းဝင်ဝင်ပြီးတော့ဒီသူသမဂ္ဂတွေထဲမှာလှုပ်ရှားပြီးတော့ဒီကျောင်းသမဂ္ဂရဲ့တမိုင်းလည်းမတည်ဘူးအနာမိုင်ခိုင်းစီတာပဲလှုပ်ကြတယ်နောက်ကျကျောင်းသားဝိုင်းကြီးနေနေဆိုရင်လည်းခေတ်ဆက်ဆက်ကနိုင်ငံကြီးကတော့သူတို့အနေနဲ့ဖာနိုင်ငံကြီးမှမတည်ဘူးဗျအဲကြောင့်လည်းဆိုတော့စစ်ဆိုးရနှစ်ပေါင်း60လောက်ဆိုခဲ့တယ်အဲ့ဒီဒီမှာ6တရားရင်းနဲ့နှောင်းမိုးလာတော့လူငယ်တွေမှာဘယ်လိုပြမလဲနိုင်ငံကြီးသိဆုံးသွားကြပေါ့အားကြောင့်သူတို့အနေနဲ့ဒီအချုပ်တမန်ကိုခေါ်အောင်မတည်ဘူးနိုင်ငံရေးစိတ်မဝင်စားနိုင်ဘူးဟိုနောက်တော့ကိုလုံးကဖြည့်ပြခဲ့တဲ့ကိစ္စတွေကြောက်လန့်နေကြတယ်တော်လန့်နေတဲ့စိတ်ဓာတ်လည်းမရှိဘူးပေါ့မကောင်းတာတစ်ခုဆိုရင်တတိရှိနဲ့ပြောရရမယ်ဆိုတဲ့စိတ်ဓာတ်မှသူတို့မှမရှိကြဘူးသူတို့မှဘယ်လိုလဲဆိုတော့အစိုးရကလုပ်ပေးတဲ့အတိုင်းကျွန်တော်သူတို့ဖြစ်အောင်ပဲလုပ်မယ်ကျွန်တော်ဘာမှအတုံးမတက်ဘူးဆိုတဲ့သဘောတရားတွေပေါ့အဲ့လိုပုံစံမျိုးတွေရှိပါတယ်အကြောင်းသားတွေအနေနဲ့ဒီပညာရေးစနစ်တစ်ခုအောင်မှသင်ကြားပြီးတော့ဘာမှဝန်ခံပန်းချနိုင်တဲ့စိုင်းလည်းမရှိကြဘူးနောက်တော့စာအုပ်စာပေတွေနေနေလဲဆက်ရှုတာတွေလည်းနေတယ်ဆရာသမားနေနေရလဲခေဆိုးရခင်းတယ်ကျောင်းတက်လာကြတော့သူတို့ခင်မှာတတ်ပြန်ကြထောင်ချနေရတယ်ကြောက်ပြီးတော့လူပြောမလဲကျောင်းသားတွေကိုနင်တို့မလောက်ကြနဲ့ဟေ့ဒါတွေကမကောင်းဘူးဟေ့ကွာအဲ့လိုသဘောတရားမျိုးတွေပေါ်ဆရာသမားတွေလည်းအဲ့လိုပေးတယ
်ရွှေဘုံမျိုးဟာစကိုင်းတိုင်းထဲမှာရှိတဲ့အတွက်ချင်းပြည်နဲ့ချင်းပြည်နယ်တွေလည်းထိစပ်နေတဲ့ဒေသပါဒါကြောင့်အဲ့ဒီနယ်တဝိုင်းရဲ့ဒေသန္တရအခြေအနေကိုတမကကျောင်းသားတယောက်အနေနဲ့ဘယ်လိုမြင်လဲဆိုတော့ကိုလင်းထက်ဦးက
ကျွန်တော်ကအဲ့ဒီအောက်ပိုင်းတော့သိမှမကြည့်ဘူးဒီတော့မှဆိုရင်တော့ကချင်ဘတ်တွေတို့ဆန်နီဘတ်တွေတို့ဗာဒဘတ်တွေတို့မတားကြီးကိုဝင်နေမှုစနစ်တွေနှိမ့်ကြတယ်ပေါ့ဗျာလက်မဆက်တဲ့ရေးအစားအကုန်လုံးအတောက်နေတိုင်းအကုန်လုံးကသာသူတို့မှနှိမ့်ကြတယ်တချို့လူမျိုးစုတွေဆိုရင်ဘာမှကိုပညာမတတ်တဲ့သူတွေရှိတယ်ပေါ့ဗျာဒီစကိုင်းတိုင်းဟိုဘက်အကျော်မှာကျွန်တော်တက်မလူဟိုဘက်အကျော်တော့ပင်လယ်ဘူးနယ်ဘတ်တွေမှာတော့တားကြီးကိုလက်မဆက်တဲ့ရေးပေါ့ဘာမှဟိုသိမကောင်းဘူးအဲ့လိုမျိုးပဲအဆအဆအရာတော့ကသူတို့စီမှာတားကြီးကိုခက်ခဲတချို့ဆိုရင်ကြောင်လေကျွန်တော်ကျောင်းလေးတွေဆိုစုံစုံပြပြကိုလေဒီကျွန်တော်နယ်ဘက်ဒီမှာဒီကမ်လူဘက်မှာတဲ့ကိုနင်းနီနာနာတွေကိုရှိတယ်ကိုထုကိုကကျောင်းလေးဆိုတော့ဒီကျွန်တော်ပြောမှဆို50လောက်ရှိတဲ့တိုင်3နိုင်နဲ့ပေါ့ဘေးကနေကားပြီးတော့အဲ့လိုကက်လေးတွေကားထားတယ်အဲ့လိုပေါင်းပြီးတော့လေးတန်းနေဒီလိုပေါင်းနေတဲ့ဟာလေးကိုဒီဘက်မှာကိုအခုချိန်ထိရှိသေးတယ်ခုဒီကမ်လူနယ်ဘက်မှာတဲ့ဆို system ကတိန့်ထားတဲ့နေပါလေဆိုရှိရလေအဲ့ဒီမှာပြဿနာတက်ကြရတယ်တောင်သူတွေနဲ့ပြဿနာတက်ကြတဲ့ခါကျဘာလဲဆိုတော့အဲ့ဒီနယ်ဒီရွာတွေပေါ့ဗျာကိုက3ရွာလောက်ပေါ့အဲ့ရောမှာမူလာရန်လေးရန်ဒီပေါ်ကြောင်းရှိတာပြဿနာတက်တဲ့အခါကျတော့တက်တက်ကနေပြီးတော့ဆရာမတွေဖိအားပြီးတော့အဲ့ဒီဆရာမတွေကနေပြီးတော့ဆိုတော့ကလေးတွေကိုဝပြီးဖိအားပေးတယ်ဒါနိုင်ငံတော်ဗုံးငန်းမင်းနဲ့မိသားစုတွေပါတယ်အဲ့ဒီကိုကလေးတွေကိုအဲ့လိုတွေကိုပြောတာဆရာမတွေကနေပြီးတော့အဲ့ရအခုချိန်ကြီးကိုဒီသူ့နယ်ဘက်တွေမှာပေါ့အဲ့လိုတွေရှိနေ
သူ့အနေနဲ့ရောကြောင်းပြီးရင်ဘဝကိုဘလို့ခီးဆက်ဖို့စိတ်ကူးရှိလဲဆိုတော့ကိုလင်းထက်ဦးကအခုလိုပြောပြပါတယ်
ကိုရှိပါရဲ့ကိုလောက်အောင်ပါဗျာဟိုတမဲမငောက်အောင်ပါအဲ့လိုတွေလုပ်မယ်ဒါကြတော့ကျွန်တော်စဉ်းစားချက်နေနဲ့ပါလဲဆိုတော့ဒီမြမပြီးဒီမလွတ်လပ်သေးဘူးကျွန်တော်ကဘဂဗကကျောင်းသားဖြစ်တဲ့အတွက်ကျွန်တော်ငူငါးချက်ကိုပြပြဝဝမရသေးသေးတော့ကျွန်တော်ကဒီစက်လာတော်များဆိုရတယ်ဒီကျွန်တော်တို့တောင်းဆိုရမယ်ဒီလိုကြီးကျွန်တော်ဆက်လက်ပြီးတိုက်ပွဲဝင်ရမယ်နောက်လာမယ့်မျိုးဆက်တွေအတွက်လည်းကျွန်တော်တွေ့ကြုံနေအကုန်လုံးကိုကျွန်တော်တို့ပြောပြပြီးကျွန်တော်သင်ပေးသွားမယ်ပေါ့
မျိုးပြအင်ဂျင်နီယာကျောင်းသားတစ်ဖြစ်လဲကျောင်းသားသမဂ္ဂခေါင်းဆောင်တယောက်ရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်သားတချို့ကြားခဲ့ရတာပါ ညီလေးညီမလေးတို့လည်းကိုဖြတ်တန်းလေးလာတာတဲ့တွေ့ကြုံတွေစိတ်ကူးစိတ်ဓာတ်တွေကိုဒီစီစဉ်ကနေမျှဝေနိုင်ပါတယ်နောက်တစ်ပတ်မှာပြန်ဆုံကြတာပေါ့